ီပမှာရောက်ရှိနေတဲ့မွန်တိုင်းရင်းသားတွေနဲ့ပြည်တွင်းမှာရှိနေတဲ့မွန်နိုင်ငံရေးပါတီအဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးမွန်အမျိုးသားညီလာခံကိုမော်လမြိုင်မြို့မှာဒီကနေ့စတင်ကျင်းပနေတာဖြစ်ပါတယ်။လာမယ့်2014ခုနှစ်ထဲမှာတမန္တာဦးသိန်းစိန်အစိုးရကတိုင်းရင်းသားတွေအားလုံးပါဝင်တဲ့ပင်လုံကဲ့သို့သောအနှစ်သာရရှိတဲ့ညီလာခံကိုကျင်းပမယ်လို့ပြောဆိုထားတဲ့အတွက်အဲ့ဒီညီလာခံမှာမွန်လူမျိုးတွေရဲ့တောင်းဆိုချက်တွေတသန်နဲ့ဖြစ်စေဖို့အတွက်ဒီညီလာခံကိုကျင်းပရတာဖြစ်တယ်လို့မွန်ဒီမိုကရေစီပါတီအထွေထွေအတွင်းဝန်မှူးဒေါက်တာမင်းစိုးလင်းကပြောပါတယ
်လာမယ့်2024မှာနိုင်ငံတော်ကနေတင်တဲ့အားလုံးကိုပင်လုံထက်ကျေပြတဲ့ညီလာခံထုတ်လုပ်ဖို့သူတို့စဉ်းစားတာရှိတယ်လေအဲ့ဒါမတိုင်ခင်မှာမွန်နေတတန်တက်ထွက်နိုင်မှုအတွက်ဂူလောရဆေကမွန်မျိုးသားကွန်ဖရက်เนาะတာပြီးတော့ဒီလဒီဇင်ဘာထဲမှာပဲမွန်မျိုးသားညီလာခံလုပ်ပြီးတော့မွန်နေတတန်နဲ့ထွက်ဖို့အတွက်အဓိကပြင်ဆင်ချက်ကတော့အီးနိုင်ငံတော်အချင်းမမဲ့တနိုင်ငံလုံးညီလာခံမှာမွန်နေကိုစားပြုတော့ဘာပြောမလဲသဘောကျဘာရမလဲအဲ့လိုရရှိနိုင်မှုတွေချင်းမချင်းဖြစ်တယ်ကျန်တော့ဂူလုံနေတဲ့ထောင်စဉ်ရင်းရင်းရေးကိုထောက်ကူပြုနိုင်ဖို့အတွက်နောက်မွန်နေတွေးစီညွှန်ဖို့အတွက်အကြီးအကျယ်တင်လှုပ်တာဖြစ်ပါ
ဒီကနေ့စတင်ကျင်းပတဲ့မွန်အမျိုးသားညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တက်ရောက်ခဲ့ပြီးအမျိုးသားပြန်လည်သက်မြတ်ရေးကိုဖော်ဆောင်နေတဲ့အစိုးရရဲ့ရည်ရွယ်ချက်တွေကိုဝန်ကြီးဦးအောင်မင်းကအခုလိုပြောပါတယ်
။အဓိကမျိုးသားများပြန်လည်ပေါင်းစည်းရေးပဲဖြစ်တယ်။နိုင်ငံတော်ကလည်းတိုင်းရင်းသားအားလုံးပြန်လည်သက်မြတ်ရေးဆိုတဲ့ National Level Consultation ကိုလုပ်ပေါ့နော်။နိုင်ငံတော်ရဲ့ရည်ရွယ်ချက်နဲ့အခုဒီမှာလုပ်တဲ့conference ရဲ့ရည်ရွယ်ချက်ကတစ်ချက်တည်းသွားဖြစ်တယ်လေ။ကျွန်တော်တို့လာအားပေးတာပဲနော်
။ဒီညီလာခံဟာပြည်တွင်းပြည်ပမွန်တိုင်းရင်းသားအဖွဲ့အစည်းတွေပညာရှင်တွေတတိပုဂ္ဂလတွေအားလုံးရဲ့ပထမဆုံးအကြိမ်ကျင်းပနိုင်တဲ့မွန်အမျိုးသားညီလာခံလည်းဖြစ်ပါတယ်။ဒီညီလာခံကျင်းပရတဲ့ရည်ရွယ်ချက်ထဲကအချက်တစ်ချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဆိုရင်နိုင်ငံရေးစုနေပွဲတွေအမြန်ဆုံးကျင်းပသွားနိုင်ဖို့လိုအပ်နေတယ်လို့မွန်ပြည်သစ်ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောပါတယ်
။အဲ့ဒါပြောလို့ပဲတကယ်ငြိမ်းချမ်းရေးကိုလည်းမြန်တည်ဆောက်ဖို့ပေါ့ရည်ရှိချိန်ဆွဲတာတောင်းတဲ့အားလာတော့မမြင်ဘူး။တဘောအခုကျွန်တော်တို့ပြစ်ခတ်ရပြီးတဲ့အခုကျွန်တော်တို့မွန်ပြည်သစ်နေတဲ့တစ်နှစ်နီးပါးရှိပြီးနိုင်ငံစုနေပွဲလုပ်ဖို့ဆိုပေမဲ့အခုသူမဖြစ်သေးဘူး။အဲ့တော့ကျွန်တော်တို့ဖြစ်စီခြင်းတွေကနိုင်ငံစုနေပွဲကအတိတ်ပြဿနာပဲ။နိုင်ငံစုနေပွဲနဲ့တကယ်ဖက်ဒရယ်ပြည်ထောင်စုဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှကျွန်တော်တိုင်းပြည်တကယ်အချမ်းမှလူထုတွေလည်းတကယ်ဒီမိုကရေစီရမှာ
ဒီကနေ့ညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းမွန်ပြည်သစ်ဥက္ကဋ္ဌနိုင်ထောမွန်မွန်နိုင်ငံရေးပါတီခေါင်းဆောင်တွေကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးသားငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကအဖွဲ့ဝင်တွေနဲ့မွန်ရဟန်းတန်ဃာတွေအပါအဝင်လူဦးရေ400ကျော်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ